မြန်မာစစ်ကောင်စီအတွက်လက်နက်တွေဝယ်ယူတဲ့နေရာမှာထိုင်းဗန်တွေကိုအသုံးပြုနေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ထိုင်းဗဟိုဗန်နဲ့ငွေကြေးခေါ်ဝါချမှုတိုက်ဖျက်ရေးယုံတို့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားမယ်လို့ထိုင်းနိုင်ငံကြီးဝန်ကြီးဌာနကမနေ့ဇူလိုင်လ24ရက်နေ့မှာပြောပါတယ်ထိုင်းနိုင်ငံကဗန်5ခုကတဆင့်အမေရိကန်ဒေါ်လာတန်130တန်ဖိုးရှိတဲ့စစ်ဖက်ဆိုင်ရာပစ္စည်းတွေကိုမြန်မာစစ်ကောင်စီအတွက်ဝယ်ယူခဲ့ကြောင်းစစ်ဖက်ဆိုင်ရာကိစ္စရပ်တွေနဲ့ဆက်ဆက်ပြီးငွေလွှဲပြောင်းမှုအပါအဝင်ဘဏ်ဝန်ဆောင်မှုတွေပေးခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကလူ့အခွင့်အရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဇွန်လကုန်မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီအတွက်စစ်လက်နက်ပစ္စည်းနဲ့တခြားစစ်ဖက်ဆိုင်ရာကိစ္စရပ်တွေဝယ်ယူသုံးစွဲခဲ့နိုင်ခြေရှိတဲ့ငွေကြေးပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုမနေ့ပုတ်ထူးနေ့ကထိုင်းအစိုးရတာဝန်ရှိသူတွေနဲ့ဗန်တွေကအရာရှိတွေတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရနီကွန်ဒေဖန်ကူကပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်ထိုင်းဗဟိုဗန်နဲ့ငွေကြေးခွာချမှုတက်ဖြစ်ရုံတို့ကလုပ်ငန်းအဖွဲ့ဖွဲ့စည်းပြီးအဲ့ဒီငွေကြေးလွှဲပြောင်းမှုကိစ္စတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့သူကပြောပါတယ်မြန်မာစစ်ကောင်စီလက်ထက်လက်နက်တွေရောက်ရှိတဲ့နေရာမှာထိုင်းဗန်တွေပအဝင်ပတ်သက်နေတဲ့ကိစ္စကိုရပ်ပေါင်း30အတွင်းစုံစမ်းစစ်ဆေးသွားမယ်လို့ထိုင်းလွတ်တော်မြို့သားလုံခြုံရေးကော်မတီကကတိကဝတ်ပြုပြောဆိုထားတဲ့အတိုင်းအခုလိုစုံစမ်းစစ်ဆေးမဲ့လုပ်ငန်းအဖွဲ့ဖြစ်ပေါ်လာတာပါခင်ဗျာ